စကိုင်းတိုင်းမင်းကြီးမြို့ကနေ၃မိုင်လောက်သာဝေးပြီးစစ်တပ်အားပေးထောက်ခံသူတွေအများစုရှိနေတဲ့ကံရွာကိုဒီကနေ့ဩဂုတ်လ28ရက်မနေ့9နာရီလောက်မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အဲဒီလိုဝင်ရောက်တိုက်ခိုက်ချိန်မှာမင်းကြီးမြို့ပေါ်ကနေစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကံရွာကအမျိုးသား2ဦးနဲ့အမျိုးသမီး2ဦးလက်နက်ကြီးထိမှန်သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲပြင်းထန်တဲ့အခြေအနေနဲ့ဒေသခံတချို့သေဆုံးတာနဲ့ပတ်သက်ပြီးမင်းကင်းဒေသခံပြန်ကြားရေးအဖွဲ့ဝင်တဦးက VOA ကိုအခုလိုပြောပါတယ်
။မနေ့9နာရီအချိန်ကကံရွာမှာစစ်တပ်ဖွဲ့နဲ့ရင်ထိုင်တိုက်ပွဲဖြစ်တာဗျ။ယောက်ျားတိုက်ဖွဲ့ကနေပြီးမှဒီတော်ကြီးတွေနေတဲ့နေရာကိုတွားပြီးမှတိုက်တာဗျ။တိုက်ပွဲကကနိုင်ကံပေါ်ရကနိုင်တော့မရှိပါဘူးတိုက်ပွဲအချိန်ရကမသိမ်းတော့မသိမ်းနိုင်နိုင်ဘူးဗျဟိုသူတို့ကစစ်ကောင်စီကလက်နက်ကြီးပစ်ကူတွေနဲ့လှုပ်ပြလိုက်တဲ့အတွက်ဟိုဟာကျွန်တော်တို့ကလည်းဒဏ်ရာရတဲ့သူတွေရှိနေတော့ပြန်ထွက်ခွာခဲ့ရတယ်ဗျမင်းကြီးကနေလက်နက်ကြီးနဲ့လှမ်းပစ်ကူပေးတဲ့ဥစ္စာနဲ့လက်နက်ကြီးကနှံပြီးမှပေးရမယ်ဒီရှိခဲ့တော့အဖိုးကြီးတယောက်ရယ်အသက်30ကျော်အမျိုးသမီးတယောက်ရယ်ကျင်းနေကြတော့အမိသားတယောက်တန်နေဒုံနေနေတန်နေကြတော့အင်းရင်ဖြစ်ပြီးပြင်းလို့လုပ်တဲ့အချိန်သားမဲ့အဲ့အစားတွေကနှမ်းကုန်ကြတော့တာ
။ကံရွာမှာစစ်တပ်ထောက်ခံသူ30နီးပါးကတက်ဆွဲထားပြီးကျေးရွာအတွင်ဂရုချင်းအကာအကွယ်တွေပြုလုပ်ထားတဲ့အတွက်ဒေသခံအများစုကပြူကျေးရွာလို့သတ်မှတ်ထားတာပါ။တိုက်ပွဲအတွင်စစ်တပ်ထောက်ခံသူဖြူစော်ရီ3ဦးသေဆုံးခဲ့ပြီးကာကွယ်ရေးတပ်ဖွဲ့ဝင်3ဦးလည်းထိကြိုက်တံရရရှိခဲ့တယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။သေဆုံးတံရရတာနဲ့ပတ်သက်လို့ VOA ကတီးခြားအတိမပြုနိုင်တယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိပါဘူး။စကိုင်းတိုင်းထဲကပဲရေဦးမြို့နယ်မှာလည်းကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဖြစ်ပွားခဲ့ပြီးပြည်သူ့လုံခြုံရေးတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ပါတယ်။တပင်းကနေရေဦးမြို့နယ်ကထွက်လာတဲ့စစ်တပ်နဲ့လမ်းမှာအပြန်အလှန်တိုက်ခိုက်ကြတာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်မင်းမနေ့ကနေရေးရောင်းနေတဲ့တင်းကိုခေါ်တယ်ဟုတ်တင်းကိုထိုးတယ်အဲ့ဒီကဒီမှာမထပ်နေတဲ့ကတင်းကနေရောင်းတယ်ဒီမနေ့ကျတော့ရေးကြီးပြန်ပြီးတော့ခေါက်သွားတယ်ဗျဟုတ်တင်းကထပ်တင်းစီကြောင်းကရေးကြီးပြန်ဝင်နေတဲ့ကင်းထောက်တာကင်းထောက်တဲ့ဟာဗျညနေပလာဖာအဖွဲ့ဝင်ဗျအခုရှိရရှိဒီအဲ့မှာကြာဆုံးသွားတယ်ဟုတ်ရေးကိုကင်းထောက်နေတဲ့တက်ကြတာကြကြရင်လည်းအဲညင်းတော့ပြည်ပြည်ပြည်ကြည့်ကြတာတပည့်တော့မရှိဘူးနော်။အဲညပြည်ပြည်ကိုကြည့်တဲ့အချိန်ဘောကစကားဆောင်ကလည်းနေကြီးနေလှမ်းကြည့်တဲ့အခါလည်းနေကြီးကြမှန်လားပေါ့
။စစ်တပ်ဟာရေဦးမြို့တိုင်းရင်းစေးုံမှာအခြေချတက်ဆွဲပြီးခင်ဦးရေဦးတပင်းစားတဲ့မျိုးနယ်၃မျိုးနယ်ကိုမကြာခဏနေမြေရှင်းလင်းရေးလုပ်တာလည်းဖြစ်ပါတယ်။စစ်တပ်နေမြေရှင်းလင်းတဲ့လမ်းတစ်လျှောက်ကျေးရွာတွေကပြည်သူတွေဟာစစ်တပ်နဲ့ဝေးရဘေးလူရကိုမကြာခဏထွက်ပြေးတိမ်းရှောင်နေကြရပြီးစစ်ကြောအဝေးရောက်မှသာနေရကိုပြန်ဝင်နိုင်ကြလိမ့်ရှိပါတယ်။ဒီလဩဂုတ်လ22ရက်နေ့ကလည်းစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်စစ်ဘေးတိမ်းရှောင်ရင်းခင်ဦးမြို့နယ်ကတက်ကြီးတူအမောဖောက်ပြီးတေဆုံးခဲ့သလိုကြေးရွာဘက်ကိုစစ်တပ်ရဲ့လက်နက်ကြီးပစ်ခတ်တာတွေကြောင့်ဒေသခံတချို့တေဆုံးတာလည်းရှိခဲ့ပါတယ်ခင်ဗျာ။